ဇန်နဝါရီလကလေးကအကျဉ်းချခံရတဲ့အမေရိကန်နိုင်ငံသားတယောက်လွတ်မြောက်ရေးကိုစူးစမ်းမဲ့ပုဂ္ဂိုလ်ရေးဆိုင်ရာတာဝန်နဲ့အမေရိကန်သမ္မတဟောင်းဂျီမီကာတာဟာမြောက်ကိုရီးယားနိုင်ငံကိုရောက်ရှိနေပါတယ်။မစ္စတာကာတာရောက်ရှိလာကြောင်းကိုမြောက်ကိုရီးယားနိုင်ငံတော်ပိုင်သတင်းဌာန KCNA ကဗုဒ္ဓနေ့ကကြေညာခဲ့တာပါ။မစ္စတာကာတာကိုမြောက်ကိုရီးယားနျူကလ িয়ার ရေးရာတန်တမန်ကင်ချဲကွမ်ကပြောင်းရည်လေးစိတ်မှာကြိုဆိုခဲ့ပါတယ်။မစ္စတာကာတာဟာနံပါတ်1တာဝန်ရှိသူကင်ယွန်နန်းနဲ့လည်းတွေ့ဆုံခဲ့ကြောင်း KCNA ကပြောပါတယ်။အဖမ်းဆီးခံရတဲ့အမေရိကန်နိုင်ငံသားအေဂျလွန်မာဒီဂုံးစ်လွတ်မြောက်ရေးအတွက်မြောက်ကိုရီးယားကိုမစ္စတာကာတာရောက်ရှိနေတာဖြစ်တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနကဗုဒ္ဓနေ့ကအတည်ပြုပြောကြပါတယ်။ဒါပေမဲ့သူ့ရဲ့ခီးစဉ်အသေးစိတ်ကိုတော့နိုင်ငံရေးဝန်ကြီးဌာနကမပြောကြပါဘူး။အသက်85နှစ်အရွယ်နိုဘယ်ငြိမ်းချမ်းရေးဆုရှင်မစ္စတာကာတာဟာသူ့တဘောနဲ့သူဒီခီးကိုသွားခဲ့တာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကဆိုကြပါတယ်။အသက်30အရွယ်အမေရိကန်နိုင်ငံသားမစ္စတာဂုံးစ်ဟာတရုတ်ပြည်ကနေမြောက်ကိုရီးယားနယ်စပ်ကိုအဖြတ်မှာမြောက်ကိုရီးယားကဖမ်းဆီးခဲ့တာပါ။တရားမဝင်နိုင်ငံအတွင်းဝင်ရောက်ခဲ့မှုနဲ့ထောင်ဒဏ်၈နှစ်နဲ့တောင်ငွေအမေရိကန်ဒေါ်လာ8သိန်းသူ့အပေါ်အပြစ်ချမှတ်ထားပါတယ်။